လာမယ့်ရွေးကောက်ပွဲကနေစပြီးတော့အချိုးကျကိုစားပြုစနစ်ကိုကျင့်သုံးနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တင်ပြချက်ကိုကော်မရှင်နဲ့နိုင်ငံရေးပါတီတချို့ဒီကနေ့တွေ့ဆုံစဉ်မှာသဘောတူညီခဲ့ကြပါဗျ။2020ပြည်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရပါတီတစ်ခုဖြစ်တဲ့ NLD ကမဲမသမာမှုတွေလုပ်ခဲ့တဲ့အတွက်ပါတီကိုဖျက်သိမ်းဖို့စဉ်းစားဆောင်ရွက်နေတယ်လို့စရုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါဗျ။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
အချိုးကျကိုစားပြုပြည်အားစနစ်ကျင့်သုံးရင်းနဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးစတဲ့ကိစ္စတွေကိုနိုင်ငံရေးပါတီတချို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ဒီကနေ့မေလ22ရက်နေ့ပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်တဲ့နိုင်ငံရေးပါတီတွေကအချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ကော်မရှင်ဘက်ကတင်ပြတာကိုလက်ခံပြီးဘယ်လိုပုံစံနဲ့လုပ်သွားမလဲဆိုတာဆက်ဆွေးနွေးဖို့သဘောတူခဲ့ကြတယ်လို့ပြည်သူပါတီတွဲဖက်အထွေထွေအတွင်းရေးမှူးနှစ်ဦးကျော်ကျော်စုက VOA ကိုပြောပါတယ်
။ပြည်အားစနစ်ကိုတော့အများစုကလက်ခံတယ်အဲဒီတိုင်းသွားမယ်လို့ညာလို့ဆိုတာအားလုံးသိပြီပေါ့နော်လက်ခံပါလေလက်ခံပြီးတော့ဘလို့ပြရနဲ့သွားမယ်ဆိုတော့တရားမင်းတရားတပါးနဲ့တပါးတော့ဒီတော့မတူကြဘူးပေါ့ဟိုသဘောတူညီချက်ရတာကတော့အဲဒီပြရစနစ်နဲ့သွားမယ်အဲဒီအသက်ကိုဘလို့ပုံစံနဲ့သွားမလဲဆိုတဲ့ကိစ္စကိုတော့ပုံရံတစ်ခုလုပ်မယ်နိုင်ငံရေးပါတီတွေရဲ့ဒီစီရဲ့နောက်ကရပ်ဖက်ဖွဲ့စည်းတွေပါပြီးတော့ဟိုပုံရံလုပ်ပြီးတော့အဲ့ဒါကိုပုံစံချမယ်ပေါ့အဲ့ဒါလေးတော့သဘောတူကြတာပေါ့ကျွန်တော်စနစ်ကတော့ယူရစီအကြောင်းနဲ့ဆွေးနွေးတာပါကျွန်တော်ကတော့ဒီ2008ဖွဲ့စည်းပုံရယူရစီတွေအနိုင်ရပါတီကနေပြီးတော့ဖွဲ့စည်းတယ်အခုဆိုရင်လည်းကျွန်တော်တို့စစ်တပ်ကနေပြီးတော့ကျွန်တော်တို့ယူရစီကိုဖွဲ့စည်းတယ်ပေါ့နော်အဲ့တော့အစိုးရနဲ့တစ်ချက်တည်းဖြစ်နေတဲ့ကိစ္စမှာဖြစ်တယ်လို့ဆိုတဲ့အကြောင်းပါကျွန်တော်ဆွေးနွေးနေတယ
်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိသိန်းရှင်ကတော့အချိုးကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့လှုံ့ဆော်မှုနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
ဒီအစနဲ့အကောင်းတာပြောတာလည်းရှိတယ်တချို့ကတော့တိုက်ပြီးတော့မသိတော့သေးဘူးဆိုတာလည်းရှိတာပေါ့အဲ့ဒီပေါ်မှာဖြေတစ်ခုတော့မထွက်သေးဘူးအခြေစဉ်ဆွေးနွေးနေတုန်းမှာပဲအခုကဟုတ်ကဲ့ပါတီတွေရဲ့ဆုတ်ရှာမှုပိုင်းကသူအားပေးတဲ့ပိုင်းရှိတာပေါ့နော်ပုံမပြတ်ပဲနဲ့ဟိုလှုပ်ရှားနေတဲ့ဒါတော့အားပေးတဲ့ပိုင်းပါဒါပေမဲ့အဲ့ဒီဘက်ကဘလို့လှုပ်ရှားမပဲသွားမလဲဆိုတာတိုက်မဆွေးနွေးဘူးအစမမြင်တဲ့ဘောကတော့ဘလို့ဖြစ်ဖြစ်ပေါ့နော်လူတွေစုံနေအမြင်နဲ့ကြတော့ဆွေးနွေးကြတယ်ဒါကိုဘလို့ပြောမှသိနိုင်ငံရဲ့အေးချမ်းဖို့အတွက်အထောက်အကူဖြစ်တယ်လို့ကျွန်မမြင်တယ
်လက်ရှိမြန်မာနိုင်ငံမှာမဲများသူအနိုင်ရစနစ်ကိုကျင့်သုံးနေတာပါNLD အစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံမှာဒီမိုကရေစီအခြေမခံသေးတဲ့အတွက် PR စနစ်ကျင့်သုံးဖို့အဆင်မပြေနိုင်သေးဘူးလို့ NLD တာဝန်ရှိသူတယောက်ကပြောကြားခဲ့ပါတယ်။ဒီကနေ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲအတွင်းနိုင်ငံရေးပါတီတွေရဲ့လုံခြုံရေးပါတီဝင်တွေရဲ့လုံခြုံမှုအပိုင်းနဲ့ပတ်သက်လို့တချို့နိုင်ငံရေးပါတီတွေဘက်ကတင်ပြလာတာတွေရှိပြီးလုံခြုံရေးအတွက်သက်ဆိုင်ရာစစ်တမ်းမှုတွေနဲ့တွေ့ဆုံဆွေးနွေးဖို့တင်ပြတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။ပြည်ခေတ်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာမဲမသမာမှုတွေလုပ်ခဲ့တဲ့မဲမသမာမှုတွေဖြစ်အောင်ကြိုတင်ကြံစီဆောင်ရွက်ခဲ့တယ်လို့ဆိုပြီး NLD ပါတီကိုဖျက်သိမ်းဖို့နဲ့ဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေကိုနိုင်ငံတော်တစ်ဆပေါက်တွေအဖြစ်စစ်ဆေးစဉ်းစားဆောင်ရွက်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကဒီကနေ့တွဲဆုံပွဲအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်အရေးယူဆောင်ရွက်မယ့်ကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောဆိုတာမရှိလို့အသေးစိတ်ကိုမသိရဘူးလို့ပြည်သူပါတီကဦးကျော်ကျော်စိုးကပြောပါတယ်
အဲ့တော့ NLD ပါတီနဲ့ဆက်သက်လို့ဒီဥက္ကဋ္ဌရဲ့ဘင်္ဂိုနဲ့မှာတော့ဒီမဲပသမာမှုတွေတွေ့ရတယ်သူနောက်ထပ်ရှစ်ကြုံနဲ့တော့ကြာနေလို့ပြောတယ်ဟောတော့ကိုအားလုံးအားလုံးပြီးပြီပေါ့အဲ့ဒါတွေပြီးရင်တော့ဒီမဲတိုင်မဲကိုရဲဆိုတဲ့ကြောင်းကြချက်နဲ့ NLD ပါတီကိုဖျက်သိမ်းဖို့အနေအထားချက်လို့ပြောပါတယ်ဟောတော့တခြားပါတီတွေတင်လာတော့ဒီကောက်ပွဲကော်မရှင်ဖိတ်တဲ့အစည်းအဝေးမှာလာတဲ့ပါတီတွေစတဲ့ကိုတောင်းဆိုတဲ့ပါတီတွေလည်းရှိပါတယ်။ဒီဝေမတက်တဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်လို့တော့ဒီပါတီတွေမှာလည်းအကြောင်းမျိုးကြောင့်မတက်နိုင်တာလည်းရှိနိုင်တယ်။ဆိုတော့သူတို့နည်းနည်းလေးသိခံပြီးတော့တောင်းပြနေတယ်။သို့တော့ဟိုလုံးတဲ့အချိန်မှာလုံးတဲ့တာလုံးမယ်လို့တော့ပြောပါတယ်။
ဒီကနေ့ရွေးကောက်ပွဲကော်မရှင်ဖိတ်တဲ့ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD တို့အပါအဝင်လက်ရှိတရားဝင်ပါတီတွေရဲ့ထက်ဝက်နှိပါလောက်ကတော့မတက်ခဲ့ကြပါဘူး။နိုင်ငံရေးပါတီ92ပါတီကိုဖိတ်ကြားခဲ့တဲ့အထက်မှာပါတီ59ပါတီတက်ရောက်ခဲ့ပါတယ်။2020ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်315မြို့နယ်မှာမြို့နယ်10မြို့နယ်သာစစ်ဆေးဖို့ကြံတော့တာမို့ NLD ပါတီနဲ့တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်မှုတွေမကြခင်မှာစတင်နိုင်တယ်လို့နိုင်ငံရေးပါတီတွေကခန့်မှန်းနေကြပါတယ်။NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်အများစုကိုစစ်အာဏာသိမ်းခြင်းကစလို့ဖမ်းဆီးထိန်းသိမ်းထားတယ်လို့တချို့ကလည်းပုံမှန်မျိုးစုံနဲ့အမှုဖွင့်ထားတဲ့အတွက်ထွက်ပြေးတင်းရှောင်နေကြပါရဲ့ရှင်။